စကိုင်းတိုင်းကျွန်းလမြို့နယ်နဲ့ကံပလူမြို့နယ်အတွင်းကကြေးရွာတွေကိုစစ်ကောင်စီရဲ့နယ်မြေရှင်းလင်းတပ်တွေဝင်ရောက်မိရှို့ဖျက်ဆီးခဲ့တာကြောင့်ကျွန်းလမြို့နယ်တွေကကြေးရွာ130ကျော်နဲ့ကံပလူမြို့နယ်တွေကကြေးရွာ8ရွာလောက်ဘေးလွရာပြေလျှောင်နေကြပါတယ်။စစ်တပ်နယ်မြေရှင်းလင်းမှုတွေအတွင်းနေအိမ်စုစုပေါင်း200ကျော်မိလောင်ဖျက်ဆီးခဲ့တယ်လို့ဒေသခံတွေကပြောပါတယ်။ဒီကြောင့်အပြည့်အစုံရန်ကုန်ကလာတဲ့တဲ့ရင်ကိုအလိမ်မာပြောပြပေးပါအောင်ခင်ဗျာ။
January 30ရက်နေ့မနက်6နာရီခွဲဝင်းကျင်လောက်ကကျွန်းလာမြို့နယ်တောင်ယာစိတ်အုပ်စုတွေကကျေးရွာ၄ရွာကိုစစ်တပ်နဲ့ပြူစောတိအဖွဲ့ဝင်အင်အား100ကျော်လောက်ကနယ်မြေရှင်းလင်းရေးဝင်ရောက်လာပြီးနေအိမ်တွေကိုမီးရှို့ခဲ့တယ်လို့ဒေသခံတွေကပြောပါရယ်တောင်ယာစိတ်အုပ်စုမှာတရက်တော်အောင်ရန်ကင်းမြင်သာဦးနဲ့တောင်ယာစိတ်ကျေးရွာတွေပါဝင်တဲ့၄ရွာအုပ်စုဖြစ်ပြီးအင်ဂျီ200ကျော်ရှိတဲ့ကျေးရွာအုပ်စုဖြစ်ပါရယ်စစ်တပ်ရဲ့မီးရှို့ဖျက်ဆီးမှုကြောင့်ကျေးရွာအုပ်စုအတွင်းကနေအိမ်128လုံးနဲ့စပားတိုက်32လုံးမီးလောင်ခဲ့တယ်လို့ဒေသခံတဦးကပြောပါရယ်။အင်းငုတ်တို့ကျေးရွာမီးရှို့ခံရပြီးနောက်ဒေသခံတွေကစစ်ဘေးရှောင်တဲတွေစောက်ပြီးနေကြတဲ့နေရာကိုလည်းစစ်ကြောင်းဝင်လာပြီးစစ်ဘေးရှောင်တဲတွေကိုပါမီးရှို့သွားတာဖြစ်တယ်လို့ကျွလာဒေသခံတဦးကပြောပါရယ်
။တော်သေးအုပ်စုမှာတော့ထိုင်ရင်လုံးကြီးရဲ့128လုံးတဘရိုက်နဲ့အစပဲကြီးပေါ့တဘရိုက်ကြီးပေါ့ဟုတ်ကဲ့အဲ့ဒါ30နဲ့တလုံးပါသွားတယ်ဘလူတာရော့ထိတ်ကရောင်ခါရှီဆိုတဲ့လေတော့တိုက်ပေါ့ဗျာအဲ့ဒီတဲတိုက်မှာအင်ကုတ်တို့ကရွာမီရွာမရှိတဲ့ခါကျတော့ရောမီရှုထားတဲ့ခါကျတော့အဲ့မှာစေဘေးဆောင်တဲကြီးရှိရိုက်မှာအဲ့စေဘေးဆောင်တဲကြီးကိုဝင်ပြီးတော့မှအဲ့တောင်ဝါစီကနေအထွက်နေ့လေ2နာရီဝန်းကျင်လောက်မှာပေါ့အဲ့နာတွေ့တဲ့တဲကြီးကိုအကုန်ရှုထားခဲ့တယ်
တောင်ရစိတ်ကျေးရွာအုပ်စုအတွင်းကိုစစ်ကြောင်းထိုးဝင်ရောက်မိရှုတဲ့အတွက်အဲ့ဒီအနီးဝင်းကျင်ကကျေးရွာ12ရွာထပ်မင်းကဒေသခံ1000ကျော်လောက်စစ်ပေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ်မြန်မာစစ်တပ်ရဲ့စစ်ကြောင်းပြန်ထွက်သွားပြီးချိန်တချို့ကျေးရွာတွေကရွာတွေထဲကိုပြန်ဝင်နိုင်ကြပေမဲ့စစ်တပ်စခန်းဒါမှမဟုတ်ပြူစောတိရွာတွေနဲ့နီးတဲ့ကျေးရွာတွေကတော့ရွာကိုပြန်မဝင်နိုင်ပဲတောထဲမှာပဲပုန်းရှောင်နေကြရတယ်လို့ဒေသခံတွေကပြောပါရယ် January 31ရက်နေ့နေ့လယ်လောက်မှာကံဘလူခရိုင်ထန်းကုန်းတိုက်နယ်အတွင်းကညောင်စင်ကြီးကျေးရွာကိုစစ်ကောင်စီနဲ့ပြူစောတိပူပေါင်းတပ်တွေကလက်နက်ကြီးလက်နက်ငယ်တွေနဲ့ပစ်ခတ်ဝင်ရောက်ပြီးကျေးရွာအတွင်းကနေအိမ်တချို့ကိုမီးရှို့ခဲ့တယ်လို့ကံဘလူဒေသခံတယောက်ကအခုလိုပြောပါရယ်
။အနောက်ညောင်စင်အရှေ့ညောင်စင်ဆိုပြီးနှစ်ခုရှိရပါတော့။အနောက်ညောင်စင်ရဲ့ပြူရွာတပင်ရွာတမောင်းကြီးရွာတော့အနောက်ညောင်စင်ရွာအဲ့ဒါတွေကိုအင်အား300လောက်ဖြန့်ဝင်နေတယ်။ဖြန့်ဝင်ပြီးတော့အဲ့ဒီဟိုညောင်စင်အရှေ့ညောင်စင်ရွာကိုသူတို့အနည်းလေပိုင်းကြီးဝင်ပြီးရောမီးရှို့တာပါတော့။အရှိညောင်စီရောဆိုတာဒေါ်လာကြီးရောလည်းမဟုတ်ဘူးသူတို့သူအေးနေတဲ့ရောပေါ့နော်အဲ့ဒါဟိုဟိုဒါအင်းသုံးလုံးကျွန်တော်တို့မီးရှို့သွားတယ်ဝင်တဲ့ရောတွေကကျွန်တော်တို့ပူရဲကိုသူတို့ကြတော့အရင်ကတ်နာဆိုတော့ပေါ့နော်ပြီးတော့အရှိညောင်စီတော့မကို
ဟုတ
်ဒါရတော့ကျွန်တော်တို့သူနဲ့ကတ်တဲ့ခါကျတော့မဝင်ရကြသေးဘူးပေါ့နော
်ပြူစောတိကျေးရွာတွေဖြစ်တဲ့တင်ပောင်းခြင်းနဲ့ညောင်စင်လေးကျေးရွာကနေထွက်လာတဲ့စစ်ကြောင်းကထန်းကုန်းတိုက်နယ်အတွင်းကကျေးရွာတွေကိုဝေရောက်မိရှုနေတာကြောင့်ညောင်စင်ကြီးမဲတဲ့အင်းလေကြီးပေလေထိန်တော်ကိုင်းယုံမင်းကုံဘူကုံစတဲ့ကျေးရွာပေါင်း၈ရွာထပ်မင်းထွက်ပြေးနေကြရတယ်လို့ဒေသခံတွေကဆိုပါတယ်စစ်ကြောင်းတွေပြန်ထွက်သွားချိန်မှာတချို့တွေကကျေးရွာတွေကိုပြန်ဝင်ကြတာရှိပေမဲ့အများစုကတော့တောထဲမှာစစ်ဘေးရှောင်နေကြရတယ်လို့ဒေသခံတွေကပြောပါတယ်ဆောင်ရသည့်ကာလမှုတောတောင်တွေထဲစစ်ပေးရှောင်နေကြရသူတွေမှာအနှွေးတွေနဲ့ခြုံဆောင်တွေလည်းလိုအပ်နေကြပါတယ်။ဒါအပြင်ဆေးဝါးအကူအညီလည်းလိုအပ်နေကြပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးထိုးစစ်တဲ့တိုက်ပွဲတွေကြောင့်သခိုင်းတိုင်းအတွင်းမှာအိုးအိမ်ဆွန့်ခွာထွက်ပြေးနေကြရတဲ့စစ်ပေးဒုက္ခသည်အရေးအတွက်တစ်နှစ်ထပ်တစ်နှစ်ပိုပြီးတိုးလာနေပါတယ်။ပြည်သူ့ကာကွယ်ရေးတပ် PDF တွေဟာဒီဒေသကျေးရွာတွေကိုအခြေစိုက်ပြီးအကြမ်းဖက်လုပ်ငန်းတွေလုပ်နေတယ်ဆိုပြီးတော့လဲမြန်မာစစ်တပ်ကဆွဆွဲပါတယ်။ KIA နဲ့ PDF တွေဟာကျေးရွာနေအိမ်တွေကိုမီးရှို့တယ်လို့လဲမြန်မာစစ်တပ်ကတံပြန်ဆွဆွဲတာရှိပါတယ်ရှင်။